ကျွန်တော်ရနိုင်ကပြောပြပေးမှာဖြစ်ပါတယ်။အခုနှစ်မြန်မာရိုးရာအတားသကြံပွဲကိုတော့လာမယ့်ဧပြီလ13ရက်နေ့အင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်။မြန်မာတို့ရဲ့နှစ်သက်ကူရိုးရာအတားသကြံပွဲကိုနှစ်စဉ်ဧပြီလလယ်မှာဆင်နွှဲလေးရှိပေမဲ့ဒီနှစ်မှာတော့တိုင်းပြည်တွင်းမှာဖြစ်ခဲ့တဲ့ဆေးအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့ဆန္ဒပြပွဲတွေနဲ့လူသေဆုံးမှုတွေကြောင့်အစဉ်လာတိုင်းရေကစားပြီးတော့ရေသပင်ပွဲအဖြစ်ဆင်နွှဲတော့မှာမဟုတ်ပဲတော်လန်သောသကြံအဖြစ်နဲ့သပိတ်တွေကိုပုံစံမျိုးစုံနဲ့ဆင်နွှဲတော့မှာဖြစ်တယ်လို့ရွှေဥတော်လာရေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတေဇာစန်းက VOA ကိုပြောပါတယ
်။ဒီတစ်ချက်မှာတော့ကျွန်တော်တို့ပြည်သူလူထုတွေကမိမိရဲ့ဒီအသိစိတ်ချက်အရာဟောဒါဒီဟိုပျော်အမယ်အပျော်ပါးစကြံအပျော်တကြံမဟုတ်ဘူးဆိုတော့အားလုံးကတိထားလက်ခံထားတာပြီးတာ။ဘာလို့ဆိုကျွန်တော်တို့ကဒီမပျော်ထက်လဲဆိုအားလုံးသိတဲ့အချိန်မှာကျွန်တော်တို့ဒီရွှေဥတော်လာရေးမှာကြာဆုံးခဲ့ရတယ်ကျွန်တော်တို့ခုဆို600ကျော်ရှိနေပြီ။ဖန်စီခံထားရတဲ့ဘောလဲဘောနော်တော့အဲထောင်းအနေရှိနေပြီ။အဲ့တော့ကျွန်တော်တို့ဒီတကြံကတော့ကျွန်တော်တို့ခါတိုင်းအရင်တော့ဆိုအပျော်ပါးစကြံမဟုတ်ပါဘူးအဲ့ကျွန်တော်တို့ဒီတကြံကာလမှာလည်းပဲကျွန်တော်တို့လူထုအနေနဲ့ကတော့ဒီအာဏာရှင်စန့်ကျင်ရေးဒီလူထုလှုပ်ရှားမှုတွေတပိတ်တွေကိုကျွန်တော်တို့ဆက်ပြီးတော့ပဲအသွင်ပုံစံမျိုးစုံနဲ့ကျွန်တော်တို့ဆောင်ရွက်သွားကြမှာဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကတကြံတွင်းမှာလည်းပဲကျွန်တော်တို့ကဒီတကြံဒီအပျော်တကြံမဟုတ်ဘဲတော်လန်တော်တကြံပေါ့နော်တကြံတပိတ်တွေကိုကျွန်တော်တို့ဆက်ပြီးတော့ဆင်နွှဲဆောင်ရွက်သွားကြမှာဖြစ်ပါလိမ့်မယ
်မန္တလေးမြို့ကအတားတကြံပွဲတော်တွင်မြမရွာရင်ချင်းမှုအစင်းလာတွေတော်များများကိုတွေ့ရလေရှိပါတယ်ငွေငန်းနဲ့အတူတကြံလာပြရင်းနေအကအဖွဲ့တွေမြမဂီတတန်စင်တိတ်တချင်းတွေတီးဆိုးတဲ့တီးဝိုင်းနေနဲ့မြို့ရင်းမှာလည်းဖြော်ပြလေးရှိကြပြီးမန္တလေးတကြံဟာလည်းအစင်လာအဖြစ်နာမည်ကြီးတဲ့တကြံတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဆရာနာသိမှုကြောင့်မန္တလေးမြို့မှာတကြံပွဲတွေမလုပ်ဖို့စောရာတွေရှိနေသလိုမြို့ကန်တွေကလည်းတကြံပွဲကိုဆင်နွှဲဖို့စိတ်ဝင်စားကြပဲမန္တလေးမြို့တော်မှာတကြံမန်တပ်ကိုလည်းပြန်ဖြတ်လိုက်ပြီးဖြစ်တယ်လို့မန္တလေးမြို့ကန်တဦးကပြောပါတယ်။အနာဒိစကောင်စီဘက်ကတော့တကြံပွဲတွေကိုနေပြီးတော့ပါဝင်နိုင်ငံတော်မှကျင်းပဖို့စီစဉ်နေပြီးတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကန့်သတ်ချက်တွေနဲ့အညီခွင့်ပြုသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်းကစစ်ကောင်စီပြောခွင့်ရကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။အခုလိုစစ်ကောင်စီဘက်ကစီစဉ်နေတာတွေဟာတိုင်းပြည်တွင်းမှာဖြစ်ပျက်နေတာတွေကိုအာရုံလွှဲဖို့လှုံ့ဆော်နေတာဖြစ်တာကြောင့်ပြည်သူတွေအနေနဲ့စစ်ကောင်စီကကျင်းပတဲ့အတားတကြံပွဲကိုပါဝင်လိုက်ခြင်းအပြင်ဆရာနာရှင်စန့်ကျင်ရွေဦးတော်လာရေးအတွင်းသေဆုံးသွားတဲ့သူတွေဖမ်းဆီးခံထားတဲ့သူတွေပေါ်မှာမလေးစားရရောက်တဲ့အတွက်မပါဝင်ကြပဲဆရာနာရှင်စနစ်မကြဆုံးမချင်းဆက်ပြီးတော့တော်လန်ကြဖို့မန္တလေးကျမ်းမာရေးမိသားစုတွေကလည်းခြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။မန္တလေးမြို့မှာသကြံပွဲမစင်နှဲဖို့စော်ဩနေကြသလိုတခြားဒေသတွေမှာလည်းအလားတူသကြံပွဲတွေကိုမစင်နှဲကြဖို့ကိုဇဏပြလူငယ်တွေကစော်ဩနေပါတယ်။အခုလိုနိုင်ငံတော်ဝန်သကြံပွဲတွေမစင်နွဲဖို့သောတောင်းဆိုတာတွေရှိနေချိန်မှာပဲရခိုင်ပြည်နယ်မှာတော့ရိုးရာသကြံပွဲကိုကိုဗစ်စီးကမ်းအနေနဲ့အညီကျင်းပဖို့ခွင့်ပြုထားသလိုကျင်းပဖို့လည်းစီစဉ်နေတယ်လို့သကြံပွဲကျင်းပရေးကော်မတီဝင်တဦးကပြီးခဲ့တဲ့တောက်ချာနေ့ကပဲ VOE ကိုပြောထားပါတယ်မန္တလေးမြို့မှာတော့ပြီးခဲ့တဲ့နှစ်တုန်းကလည်းကိုဗစ် -19 ကပ်ရောဂါကြောင့်အတားသကြံပွဲကိုမစင်နွဲလိုက်ရသလိုအခုနှစ်မှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အပြော်ရည်ကစားတာတွေလှုပ်ဆောင်သွားမှမဟုတ်တဲ့အတွက်အခုဆိုရင်မန္တလေးမြို့မှာသကြံမစင်နွှဲတာဟာနှစ်နှစ်သက်တိုက်ရှိသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ